မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်တရက်လုံးကိုသမ္မတကအသစ်ပြင်ဆင်ဖွဲ့စည်းလိုက်ပါတယ်ဇန်နဝါရီလ14ရက်နေ့နေ့စွဲနဲ့သမ္မတဦးဝင်းမြင့်လက်မှတ်ရေးထိုးထုတ်ပြန်တဲ့အမိန့်ထဲမှာအဖွဲ့ဝင်17ဦးစီးရင်ကိုဖော်ပြထားပါတယ်ကော်မရှင်သစ်ရဲ့ဥက္ကဋ္ဌအဖြစ်အာဆီယံအစိုးရအချင်းချင်းလူ့ခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ဦးလှမြင့်ကိုတာဝန်ပေးထားပြီးသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနအငြိမ်းစားအမြဲတမ်းအတွင်းဝင်ဒေါက်တာနန္ဒာမွန်းကိုဒုဥက္ကဋ္ဌအဖြစ်တာဝန်ပေးထားပါတယ်။ကြံဖွဲ့ဝင်9ဦးထဲမှ7ဦးဟာအစိုးရအရာဒန်းဟောင်းတွေကြီးဖြစ်ပြီးရန်ကုန်တက္ကသိုလ်ဥပဒေပညာဌာနပါမောက္ခဌာနမှဒေါက်တာမြင့်သူမြိုင်တဦးပဲလက်ရှိတာဝန်ထမ်းဆောင်ဆဲပုဂ္ဂိုလ်ဖြစ်ပါတယ်။အရင်ကော်မရှင်တဲကဘယ်သူမှပြန်ပြီးမပါပါဘူး။လူ့ခွင့်ရေးကော်မရှင်ကိုပြင်ဆင်ဖွဲ့စည်းဖို့လူ့ခွင့်ရေးလှုပ်ရှားသူတွေကတောင်းဆိုထားကြပြီးလူ့ခွင့်ရေးလှုပ်ဆောင်မှုတဲ့နောက်ခံတမိုင်းကြောင်ရှိသူအရက်ဖက်လူမှုအဖွဲ့အစည်းတွေကလူပုဂ္ဂိုလ်တွေကိုပါကော်မရှင်ထဲမှာထည့်သွင်းဖွဲ့စည်းဖို့အကြံပြုထားတာပါ။ဒါပေမဲ့အခုကြေညာလိုက်တဲ့ကော်မရှင်သစ်ရဲ့အဖွဲ့ဝင်တွေထဲမှာဒီလိုအရက်ဖက်လူမှုအဖွဲ့အစည်းတွေကဘယ်သူမှပါဝင်မလာတဲ့အပေါ်အမိန့်ထွက်ပြီးခြင်းမှာပဲဝေဖန်ပြောဆိုကြပါတယ်။အရင်ကော်မရှင်ဟာလည်းမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတိုးတက်ကောင်းမွန်လာအောင်ထိထိရောက်ရောက်လှုပ်ဆောင်နိုင်စွမ်းမရှိဘူးဆိုတဲ့ဝေဖန်ချက်တွေနဲ့ရင်ဆိုင်ခဲ့ရပါတယ်။ဒီတော့တွင်မှာပဲမြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးစုံစမ်းရေးမှူးပမောက္ခရန်ဟီလီဟာဒီသတင်းဖတ်ကစာပေဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံတွေကိုတွားရောက်ပြီးမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမယ်လို့ကုလသမဂ္ဂကအင်္ဂါနေ့မှာသတင်းထုတ်ပါတယ်။ဇန်နဝါရီလ15ရက်နေ့ကနေ23ရက်နေ့ထိကြာမြင့်မဲ့သတင်းတစ်ပတ်ကြာအခုခီးစဉ်ဟာပမောက္ခရန်ဟီလီရဲ့တာဝန်သက်တမ်းမကုံဆုံးခင်နောက်ဆုံးအကြိမ်ဖြစ်တယ်လို့ထုတ်ပြန်ချက်မှာပါရှိပါတယ်။မြန်မာအစိုးရကပမောက္ခရန်ဟီလီကိုမြန်မာနိုင်ငံထဲဝင်ခွင့်မပေးတဲ့အတွက်အခုလိုအိန္ဒိယနိုင်ငံတွေကိုသွားပြီးအချက်အလက်စုဆောင်းတာသက်ဆိုင်သူတွေနဲ့တွေ့ဆုံတာတွေလုပ်မှာဖြစ်တယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်။